တချင်းပြည်နယ်မွန်းညင်းကရင်ဖားကန့်မြို့နယ်မှာဇန်နဝါရီလ၄ရက်နေ့ကကြောက်စိမ့်လုတ်ကွက်မြေစာပုံအဟောင်းပြိုကျရာကနေရေမဆဲကြောက်ရှာဖွေသူအမျိုးသား6ဦးသေဆုံးပြီး2ဦးဒဏ်ရာရှိခဲ့ပါတယ်။အခုလိုမြေစာပြိုကျမှုတွေဖြစ်နေတာလူတွေသေဆုံးမှုတွေရှိနေတာဟာကြောက်မြတ်တူးဖော်တဲ့ကုမ္ပဏီတွေကကြောက်မြတ်နီးဥပဒေရှစ်မှာပြဋ္ဌာန်းချက်တွေကိုလိုက်နာဖို့အားနည်းပြီးဒီကိစ္စစစ်ဆေးအရေးယူဆောင်ရွက်မှုတွေကိုပြည်ထောင်စုအစိုးရကတာဝန်ယူကင်တွယ်ဖို့လိုပါတယ်။ပြည်နယ်အစိုးရအနေနဲ့ကတော့တင်ပြမှုတွေရှိပေမဲ့အခုလိုပြဿနာတွေဆက်ဖြစ်နေတဲ့အတွက်ပြည်ထောင်စုအစိုးရကကင်တွယ်မှသာရွံ့နေနိုင်မယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်။ဒီအကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်ဖားကန့်မြို့နယ်တဲကရတနာမြေတွေပေါ်မှာကြောက်စိမ့်တူးဖော်တာတွေကြောက်စိမ့်ရှာဖွေမှုတွေလုပ်ရင်းနဲ့ဂျိတ်လင်းကြောက်မြက်တူးဖော်ရေးကုမ္ပဏီလုတ်ကွက်ဟောင်းကရေမဆေးကြောက်ရှာဖွေသူတွေဟာမြေစာပေါ်ဟောင်းတစ်ခုပြိုကျတဲ့အတွက်လူ6ဦးသေဆုံးမှုဖြစ်ပေါ်ခဲ့တာပါသေဆုံးမှုနဲ့ပတ်သက်လို့ဖားကန့်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဒါစီလာဆိုင်ကတော့အခုလိုပြောပါတယ
်ဒီကတော့သူတို့6ဦးတော့ကြီးတယ်လို့ပြောတယ်6ဦးပေါ့နော်ဒါတို့ပုံထဲမှာလည်းတွေ့တယ်တစ်ပြန်တန်လွင့်ဌာနကနေပြီးမှလည်းတွေ့တာပေါ့သူတို့လိုက်ပါ FM ကနေလည
်းလူ6ဦးသေဆုံးမှုနဲ့ပတ်သက်လို့မြန်မာအစိုးရပြန်ကြားရေးဌာနကလည်းအတည်ပြုထားတာပါမှန်တော့မြန်မာနိုင်ငံမှာကြောက်မြက်ဥပဒေတွေကနှူးပြေရှင်းမှာဆိုရင်ကြောက်စိမ့်တူဖို့တဲ့ကုမ္ပဏီတွေလုတ်ခွဲ့ရထားတဲ့သူတွေလိုက်နိုင်ရမယ့်ဥပဒေတွေပါဝင်တာပါဒီထဲမှာဘလို့တူဖို့ရတယ်ဧရိယာလိုက်ဆက်ရန်နေရအသုံးပြုရမယ့်အရေးအတွက်ဒီမြေစာပုံကိုဘလောက်အမြင့်ထိပဲပုံရမယ်ဆိုတာတွေနဲ့မိုင်းနေခွဲတဲ့အခါမှာလည်းဘလောက်အတိုင်းတာထိပဲအသုံးပြုရမယ်ဆိုတာတွေရတနာတူဖို့ဝင်ရထားတဲ့ကုမ္ပဏီတွေရဲ့လုတ်ခွဲ့တွေမှာလူသေးဆုံးမှုတွေဖြစ်ခဲ့ရင်တာဝန်ယူရမယ့်အချက်လက်တွေလည်းပါဝင်တာပါဒီအချက်တွေကိုလိုက်နာမှုတွေအားနည်းတာတွေကြောင့်အခုလိုမျိုးဖြစ်ရတည်ဖြစ်ပေါ်ရတယ်လို့လည်းဆက်ပြောပြပါတယ်
အဲ့လိုဆန္ဒထားပေမဲ့သူတို့အဲ့မှာလုံနေတဲ့လူတွေကရင်းနှီးချိန်ကြီးလိုက်နာချင်းမရှိခါတရမှာပေါ့ပြည်တော်စုဟိုဆက်ဆိုင်ရအခွဲတွေရောက်လာတော့မယ်ဆိုရင်သူတို့ရန်တရားထွက်ထားတယ်နောက်ပြီးသူတို့ဆောင်ရွက်နေကြလုပ်ငန်းတွေကိုအဲ့ဒီချိန်ကာလမှာဆိုရင်ဆက်ဆိုင်ထားတာပေါ့နော်အဲ့လိုဆိုတဲ့ချိန်ကတော့သာရောက်သွားကြတဲ့လူတွေကလည်းအဲ့ဒီပုံမှာမှမြင်တွေ့ရတဲ့အတိုင်းကြလောက်ပုံမှာပဲသူ့အနေနဲ့ကတောက်ချက်ချပြီးမှသူတို့ထောက်သွားတဲ့အနေအားမျိုးဖြစ်တဲ့အတွက်တောက်လို့ပဲလို့ကျွန်တော်တို့ကသုံးသပ်တယ်လေ
အခုလိုမျိုးမကြခဏမြေစာပုံပြိုကျပြီးလူသေဆုံးမှုတွေကုမ္ပဏီတွေကစိတ်ရန်နေရာတွေအလွန်ကျွံသုံးပြီးတူးဖော်နေမှုတွေကိုညှော့နှဲအောင်လုပ်ဖို့ကပြည်တော်စုအစိုးရကထိန်းချုပ်မှသာရနိုင်မယ်ဆိုပြီးဆက်ပြောပြပါတယ်
ပြည်တော်စုကနေသားလိုက်ကင်တွယ်နေတာဖြစ်တဲ့အတွက်ကြောင့်လို့အခုလိုမျိုးထိန်းချုပ်ဖို့အတွက်ကတော့ပြည်တော်စုအစိုးရအဖွဲ့မှသာပို့ပြီးမှတာဝန်ယူရစီတာပေါ့နော်တကယ်လည်းအမှန်တကယ်လည်းလက်ရှိအနေအထားမှာကကျွန်တော်တို့လွတ်တော်မှာလက်ရှိရှိနေဆိုင်နေတာဒီလွတ်တော်မှာဘလောက်ပဲပြောပြောမီစုပင်တယ်ပြောပြောပေါ့နော်ဒါဒီဆက်ဆိုင်ရာကနေဒီကဆောင်ရွက်မှုဆိုင်ဆိုင်ရာတွေကတော့ဒီနေအစိုးရအနေနဲ့ကတော့မလုပ်နိုင်တာတော့ဒါကျွန်တော်အားလုံးအတိပဲဖြစ်တယ်ဒီကြောင်လို့အဲ့ဒီပေါ်မှာကျွန်တော်ပြန်ဆက်ပြောမယ်ဆိုရင်တော့ဒါကြောင်စုကနေပြီးမှဒါပြီးတော့ဒီဥပဒေရှိဆိုတာကလည်းဒီကြောင်စုကနေမှသူထုတ်ပြန်ထားတဲ့ဥပဒေတွေဖြစ်တဲ့အတွက်ကြောင်လို့ဒီဥစ္စာကိုဒီကြောင်စုအစိုးရနေကအချိန်ကြောင်ပတ်တာနေပုံမှာဖြစ်နိုင်တယ်လို့ဒါကျွန်တော်တို့ကမြင်တယ်လေအဲသွားမယ်ဆိုရင်တော့အခုလိုမျိုးပေါ့တုံတွေးရတဲ့အကြောင်းအရာတွေကတော့မဲလာနိုင်တယ်လို့တွေးရတာပေါ့ဘာကြောင့်လဲဆိုတဲ့ချိန်ကျတော့အခုကရေစာချုပ်ပြစ်မှုဘိုင်းဆိုင်ရာဆိုရင်လည်းသူတို့သတ်မှတ်ထားတာတွေရှိတယ်အဲဘလောက်အမြင့်ပြီဘလောက်ပဲပုံရမယ်အဲအမြင့်ပြီဒီထက်ကျော်လို့ရှိရင်မရဘူးဆိုတာပြောတယ်တို့တော်လဲလက်ရှိအနေအထားတွေကသူတို့အနေနဲ့ကမြေစာတွေပြည့်စစ်တရားမှာလဲသတ်မှတ်ထားတာတွေကိုကျော်လွန်တယ်
တချင်ပြည်နယ်ထဲမှာကြောက်စိမ့်တူးဖော်တဲ့လုပ်ငန်းတွေတဲကနေထွက်လာတဲ့စွန့်ပြစ်မြေစာပုံတွေပြိုကျမှုကြောင့်ဖားကန့်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတည်းရန်မှာယာနဲ့ချီပျောက်ဆုံးမှုတွေရှိသလိုတခါတည်းရန်မှာတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးသေဆုံးမှုတွေလည်းဖြစ်ပေါ်ခဲ့ရတာပါကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူးဖော်မှုတွေကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေပါဝင်တဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်ပြီးလွတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရဆက်ဆက်စီကံမဲ့ကြောက်စိမ့်တူးဖော်မှုတွေကိုအစိုးရအသင့်အနေနဲ့စီကံတင်ကျပ်မှုမလုပ်နိုင်ခင်မှာခိတဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်တဘာဝပတ်ဝန်းကျင်ရေလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲမှာတောင်းဆိုထားပါတယ်ရှင်